သမ္မတဒေါ်နာထရန့်လူဝင်မှုကြီးကြပ်ရေးဆိုင်ရာပြဋ္ဌာန်းချက်အစ်တွေပုတ်ဒူးနေကထုတ်ပြန်လိုက်တာမှာမက္ကဆီကိုနယ်စပ်မှာတတိုင်းတည်ဆောက်မဲ့ကိစ္စအပါအဝင်အမေရိကန်နိုင်ငံအတွင်းဝင်ရောက်ခွင့်ပြုထားတဲ့ဒုက္ခသည်တွေကိုလက်တလောဆိုင်းငံ့တာနဲ့အရေးအတွက်လျှော့ချတာတွေလှုပ်ဆောင်မဲ့အစီအစဉ်တွေပါဝင်ပါတယ်ဒုက္ခသည်ရေးဆောင်ရွက်သူတွေကတော့ဒါဟာဒုက္ခသည်တွေအတွက်အခက်တွေ့စေနိုင်တဲ့ပြဋ္ဌာန်းချက်မျိုးဖြစ်တယ်လို့ထောက်ပြကြပါတယ်ပြည်စုံကတော့ကိုဇော်ဝင်းလိုင်ကတင်ပြပေးပါလိမ့်မယ်ရှင်
လူဝင်မှုကြီးကြပ်ရေးဆိုင်ရာပြုပြင်ပြောင်းလဲမှုလှုပ်ဆောင်မဲ့သမ္မတရဲ့အမိန့်ကြေညာချက်ကိုသမ္မတဒေါ်နယ်ထရမ့်ကလက်မှတ်ရေးထိုးလိုက်တာဖြစ်ပါတယ်။သမ္မတထရမ့်လက်မှတ်ရေးထိုးလိုက်တဲ့အမိန့်ကြေညာချက်နဲ့ပတ်သက်လို့ပူထူးနေကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအင်ဖြူရောပြောခွင့်ရရှောင်းစပိုက်ဆာကအခုလိုရှင်းပြပါတယ
်။ The first order is the border security and immigration enforcement improvements. It addresses long overdue border security issues.And it's the first order of
ဒီပြောတာကတော့သမရအမိန့်ကတော့နေဆက်တဲ့လူဝင်မှုကြီးကြပ်ရေးအတွက်လုံခြုံရေးတိုးမြှင့်လှုပ်ဆောင်မဲ့အချက်ဖြစ်ပြီးကာလရှည်ကြာဖြစ်နေတဲ့နေဆက်လုံခြုံရေးပြဿနာကိုကင်တွယ်ဖြေရှင်းမှာဖြစ်တဲ့အကြောင်းပထမဆုံးအချက်ကတော့အမေရိကန်တောင်ပိုင်းနေဆက်မှာတတိုင်းကြီးတိဆောက်ဖို့ဖြစ်တဲ့အကြောင်းဒုတိယအမိန့်ကြေညာချက်ကတော့အမေရိကန်ပြည်တွင်းလုံခြုံရေးတိုးမြှင့်ဖို့ဖြစ်တဲ့အကြောင်းလူဝင်မှုကြီးကြပ်ရေးဥပဒေတွေကိုပိုတိတိကျကျအရေးယူဆောင်ရွက်ဖို့ရှိပြီးဗဟုအစိုးရလက်အောက်မှာရှိတဲ့ဌာနတွေကဒီဥပဒေတွေကိုချွင်းချက်မရှိပြက်ပြက်သားသားလိုက်နာဆောင်ရွက်သွားကြရမှာဖြစ်ကြောင်းရှောင်းစပိုက်ဆာကပြောသွားတာဖြစ်ပါတယ်။အမေရိကန်မက္ကဆီကိုနယ်စပ်မှာတည်ဆောက်မဲ့ဒဏ္ဍာရီအတွက်ကုန်ကြစည်ကိုတော့အစပိုင်းမှာအမေရိကန်နိုင်ငံကအခွင့်ဖေးဆောင်သူတွေရဲ့ငွေတွေကိုတုံးဆွဲသွားမှာဖြစ်ပေမဲ့နောက်ပိုင်းမှာမက္ကဆီကိုနိုင်ငံကတနည်းနည်းနဲ့ပြန်လည်ပေးဆပ်ရမယ်လို့သမ္မတထရမ့်ကပြောထားတာဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်ဟာအမိမြေလုံခြုံရေးဝန်ကြီးတစ်ဂျွန် F. ကယ်လီကိုဌာနနဲ့မိတ်ဆက်ပေးတဲ့အခမ်းအနားမှာနေဆက်လုံခြုံရေးနဲ့ပြည်တွင်းလုံခြုံရေးတို့အတွက်အရေးယူဆောင်ရွက်မှုရဲ့အကျိုးရလဒ်ကိုအခုလိုပြောကြားခဲ့ပါတယ
်။ A nation without borders is not a nation. Beginning today, the United States of America gets back control of its borders, gets back its borders.
နေနမိတ်မပိုင်ကြားထားတဲ့နိုင်ငံဟာနိုင်ငံရဲ့အင်္ဂရက်နဲ့မညီပါဘူး။ဒါကြောင့်ဒီကနေ့အစလို့အမေရိကန်ပြည်ထောင်စုအနေနဲ့သူ့နယ်နိမိတ်ကိုပြန်လည်ထိန်းချုပ်မှဖြစ်ပြီးနိုင်ငံသားတွေလက်ထဲပြန်အမှဖြစ်ပါတယ်ဒီကနေ့ကျွန်တော်လက်မှတ်ရေးထိုးခဲ့တဲ့သမရအမိတ်နှစ်ရက်ဟာလူအသက်ပေါင်းသောင်းနှင်းချီကတင်မှဖြစ်သလိုအလုတ်ကိုင်းသိန်းနှင်းချီဖန်တီးပေးပြီးဒေါ်လာဘီလီယံပေါင်းများစွာလဲဝင်လာစီမှဖြစ်ပါတယ်ဒီအမိတ်နှစ်ရက်ဟာကျွန်တော်တို့မဲဆွယ်လှုပ်ရှားစဉ်ကလူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်ပြီးပေးခဲ့တဲ့ဂရုတွေပဲဖြစ်ပါတယ
်သမရထရမ့်အစိုးရအဆိုပြုလိုက်တဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာပြုပြင်ပြောင်းလဲမှုတွေထဲမှာမက္ကဆီကိုနယ်စပ်မှာတတိုင်းတိဆောက်တာအမေရိကန်နိုင်ငံအတွင်းတရားမဝင်ဝင်ရောက်နေထိုင်သူတွေကိုအကာအကွယ်ပေးထားပြီးသူတို့ဘယ်သူတွေဖြစ်တယ်ဆိုတာကိုအစိုးရကိုထုတ်ဖော်ပြောဆိုဖို့ညှဉ်းဆန်သူတွေကိုထိတ်တန့်ရင်ဆိုင်သွားမယ်ဆိုတဲ့အချက်၂ရအပြင်တရားဝင်ဝင်ရောက်လာကြမဲ့ဒုက္ခသည်တွေကိုလေးလာတာဝင်ရောက်ခွင့်ဆိုင်းငံ့ထားတာအပြင်အရှေ့လက်ပိုင်းဒေသခုနှစ်နိုင်ငံကလူတွေကိုအမေရိကန်ပြည်ထောင်စုအတွင်းဝင်ရောက်ခွင့်ရက်30တားမြစ်ထားတာတွေလည်းဆက်လက်လှုပ်ဆောင်သွားမယ့်အစီအစဉ်တွေထဲမှာထည့်သွင်းထားပါတယ်။ဒါ့အပြင်အမေရိကန်ပြည်ထောင်စုကနစ်စင်လက်ခံနေတဲ့ဒုက္ခသည်အရေးအတွက်တသိန်းကျော်ဝန်းကျင်ကနေ5,000အထိလျှော့ချသွားမယ့်အစီအစဉ်ကိုလည်းမကြာခင်ထုတ်ပြန်သွားဖို့ရှိတယ်လို့သိရပါတယ်။အင်ဒီယားနာပြည်နယ်အင်ဒီယားနာပိုလစ်မြို့မှာအခြေစိုက်နေထိုင်ပြီးမြန်မာဒုက္ခသည်တွေအရေးကူညီဆောင်ရွက်ပေးနေတဲ့ဒေါက်တာရိုဒင်းငါကတော့သမ္မတထရန့်ရဲ့ policy အစ်စ်ဟာမြန်မာဒုက္ခသည်တွေအတွက်အလားလာကောင်းမဟုတ်ဘူးလို့သုံးသပ်ပါတယ်
။တော်တော်လေးကိုထိခိုက်ပြီးတော့အခက်အခဲကြုံသွားမယ်လို့ကျွန်တော်ထင်တယ်။ဘာလို့လဲဆိုတော့ဒီ American အစိုးရရဲ့ policy အရလုတ်ထုံးလုတ်နည်းအရတစ်နှစ်ကိုပန္နရီနှစ်တစ်နှစ်အတွက်ပဲ American နိုင်ငံကိုဒုက္ခသည်တွေဝင်ခွင့်ပြုတာဖြစ်တယ်။ဒီ2016 October 1ရက်နေ့2018 September လကုန်30ရက်နေ့အထိအမေရိကန်ဆိုးရနေမြန်မာ refugee တွေကို14,000လက်ခံဖို့ဒါအိုဘားမားနေပြီးခဲ့တဲ့နှစ် 2016 September လထဲမှာလက်မှတ်ထိုးပြီးသားဖြစ်တယ်။ဒါအခုအသက်ဝင်နေတယ်ပေါ့။အခုကျွန်တော်တို့သတင်းကြားရတဲ့အတိုင်းဒါအခုသမ္မတအစ်စ် President Trump နေ executive order ပေါ့နော်။သမ္မတရဲ့အမိန့်နဲ့လေးလ freeze ပေါ့နော်ပိတ်လိုက်တယ်ဆိုတဲ့အခါကျတော့ဒီဟာတွေအားလုံးပထမဆင်းတော့လေးလာတော့ဒါဝင်လာလို့မရတော့ဘူးပမာပြီးအဲဒုက္ခတဲ့တွေထိုင်းမြန်မာနယ်စပ်မလေးရှားအိန္ဒိယပေါ့နော်အစရှိသဖြင့်နောက်အဲ့လေးလာကျော်ပြီးရင်လဲသမ္မတအိုဘားမားလက်ထက်ကခွင့်ပြုထားတဲ့14,000ကိုအများကြီးရှော့ချနိုင်သေးတယ်နော်လင့်ချက်တော့အာပိတ်ထားလို့မရတော့ဘူးနဲ့တူတယ်လို့ကျွန်တော်မြင်တယ်
2016ခုနှစ်တုန်းကတော့အမေရိကန်ပြည်ထောင်စုကဒုက္ခသည် 15,000 လောက်လက်ခံခဲ့တာမှာအဲ့ဒီအထက်မှာမြန်မာနိုင်ငံကဒုက္ခသည် 12,000 ခန့်လဲပါဝင်ပါတယ်ခင်ဗျာ